business never breaks me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
So today, I'm very proud to designate it as America's newest national monument, the Belmont Paul Women's Equality National Monument, right here.
ဒီအင်ဂျီကိုဘယ်မန်ပေါ်အမျိုးသမီးများဒန်းလူအခွင့်အရေးသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်တဲ့အကြောင်းကျွန်တော်ဒီကနေ့ဂုဏ်ယူစွာကြေညာပါတယ်
။အဲ့ဒါကတော့သမ္မတဥပမာက NWP ခေါ်အမေရိကန်အမျိုးသမီးများပါတီဌာနချုပ်ဖြစ်တဲ့ဘယ်မန်ပေါ်ကိုအမျိုးသမီးများဒန်းလူအခွင့်အရေးသမိုင်းဝင်အဆောက်အဦဖြစ်တဲ့ကြောင်းဒီနှစ်ဧပြီလကဖွင့်ပွဲအခမ်းအနားမှာကြေညာသွားခဲ့တာဖြစ်ပါတယ်။ဒီအဆောက်အဦကြီးဟာNWP ပါတီစတင်တည်ထောင်ခဲ့တဲ့1929ခုကစလို့ပါတီရဲ့ဌာနချုပ်ဖြစ်ခဲ့တာပါဒီအဆောက်အဦအနေနဲ့တမိုင်းဝင်ခဲ့တာကတော့အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့မျိုးသမီးများဒန်းတူအခွင့်အရေးကိုကြိုးပမ်းခဲ့တဲ့ဌာနချုပ်ဖြစ်လို့ပါပဲခုခါမှာအမေရိကန်တမိုင်းမှာလာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာနိုင်မယ့်အခြေအနေဟာလမ်းပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ခုလိုအမျိုးသမီးများအခွင့်အရေးတိုးတက်မှုတွေရှိပေမဲ့လို့လေလွန်ခဲ့တဲ့1900ခုနှစ်များတုန်းကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်မရှိခဲ့ကြတဲ့အတွက်ကြောင့်လေထိုစဉ်ကအမျိုးသမီးကြီးတွေဘယ်လိုကြိုးပမ်းခဲ့ကြပါသလဲ။သမ္မတဥပမာပြောခဲ့တာကတော့
These women first organized in 1912 with little money but big hopes for equality for women all over the world.
1912ခုနှစ်တုန်းကဒီအမျိုးသမီးတွေဟာလက်ထဲငွေသိမ့်မရှိခဲ့ကြပေမဲ့မျောမှန်းချက်တွေကကြီးမားကြပါတယ်။ကမ္ဘာတစ်ဝှမ်းအမျိုးသမီးတွေအတွက်ဒန်းတူအခွင့်အရေးရရှိကြဖို့ဖြစ်ပါတယ်။သူတို့အမျိုးသမီးတွေပိုင်ဆိုင်ပစ္စည်းတွေအမွေဆက်ခံပိုင်ခွင့်တွေကိုယ်အစိုးရကိုယ်တင်မြောက်ပိုင်ခွင့်ရှိဖို့ကျောင်းတွေတက်ကူတွေမှာဒန်းတူအခွင့်အရေးရရှိဖို့လုံငန်းခွင်မှာဒန်းတူခွင်ရေးရရှိမှုနဲ့ဒန်းတူလာစာခန်းစားခွင့်ဆက်သဖြင့်လို့ဖြစ်ပါတယ်ဒီကျယ်ပြန့်လာတဲ့ရည်မှန်းချက်တွေကိုအောင်မြင်နိုင်ဖို့ရာဒီမိုကရေစီစနစ်မှာအမျိုးသမီးများပြောဆိုပိုင်ခွင့်ရရှိဖို့ကပထမခြေလှမ်းဖြစ်တယ်လို့သူတို့ကနားလည်ထားကြတာဖြစ်ပါတယ
်ဘယ်မွန်အင်ဂျီကို1929ခုက NWP အမျိုးသမီးများဌာနချုပ်အဖြစ်အမျိုးသမီးများအခွင့်အရေးလှုပ်ရှားသူတင်ကြားပုဂ္ဂိုလ်တစ်ဦးဖြစ်တဲ့အပြင်ပါတီရဲ့ဥက္ကဋ္ဌဟောင်းလေးဖြစ်တဲ့ Elver Bormann အကူအညီနဲ့ဝယ်ယူခဲ့တာဖြစ်ပါတယ်။ဒီဌာနချုပ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့ကြသူတွေနဲ့ခေါင်းဆောင်ကတော့ Alice Paul ဖြစ်ပါတယ်။ Alice Paul နဲ့ပတ်သက်လို့သမ္မတက
Their leader Alice Paul was a brilliant community organizer and political strategist.
သူရဲ့ခေါင်းဆောင် Alice Paul ဟာလူမှုရေးမှာထူးချွန်သူတူဖြစ်တဲ့အပြင်နိုင်ငံရေးပရိယလည်းကြွယ်ဝလှသူဖြစ်ပါတယ်။သူကနိုင်ငံတော်ဝန်ရှိအမျိုးသမီးတွေကိုရောအမျိုးသားတွေကိုပါအတူတူတိုက်ပွဲဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်။သူတို့ကအင်ဖြူရောရှစ်မှာတပတ်9ရက်စလုံးဆန္ဒပြခဲ့ကြပြီးမဲပေးပိုင်ခွင့်ကိုစတင်တောင်းဆိုခဲ့ကြပါတယ်။သူတို့တွေဟာဝိုင်းလောင်ခံရ၊ပြစ်တင်ခံရ၊အဖမ်းခံရ၊ရိုက်နှက်ခံရတယ်လို့အစံကခံဆန္ဒပြတာတွေလည်းသူတို့လုပ်ခဲ့ကြပါတယ်။ဒီလိုအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကအမျိုးသမီးကြီးငယ်တို့ဟာမဲပေးပိုင်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်
။မြို့သူများမဲပေးပိုင်ခွင့်ရရှိခဲ့တဲ့ဗြိတိန်နိုင်ငံကနေဌာနီအမေရိကန်နိုင်ငံကို1910ခုနှစ်ကပြန်လာခဲ့တဲ့ Alice Paul ဟာပင်ဆယ်ဗေးနီးယားတက္ကသိုလ်မှာဘောဂဗေဒပါရဂူဘွဲ့ကိုရရှိပြီး1912ခုနှစ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ဦးဆောင်ခဲ့တဲ့အတွက်ကြောင့်လေ1920ခုဩဂုတ်လမှာမြို့သူများမဲပေးပိုင်ခွင့်ကိုရရှိခဲ့တာဖြစ်ပါတယ်။သမ္မတဥပမာက
And in 1920 they won that right. We ratified the 19th Amendment. But the suffragists
1920ပြည့်နှစ်မှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့ကြပါတယ်။ထွတ်တော်ကဖော်စည်းပုံဥပဒေပြင်ဆင်ချက်စကူကိုအတည်ပြုလိုက်ပါတယ်။ဒါပေမဲ့အမျိုးသမီးများမဲပေးပိုင်ခွင့်အတွက်ဆက်လက်တိုက်ပွဲဝင်ခဲ့ကြသူတွေကဒါနဲ့မယောင်ရဲပါဘူး။ဒီသမိုင်းဝင် Belmont အင်ဂျီကိုပြောင်းလာပြီးဆက်ကြိုးပမ်းခဲ့ရပါတယ်။လွတ်တော်နဲ့သိမဝေးလာတဲ့ဒီအင်ဂျီမှာသူတို့တွေဟာမိန်ကွန်းတွေရေးကြ၊ဥပဒေမူကြမ်းတွေရေးဆွဲကြပြီးကျမ်းမာဒန်းလူအခွင့်အရေးရရှိဖို့လွတ်တော်ကိုဖိအားပေးခဲ့ကြပါတယ်။ကုလသမဂ္ဂပဋိညင်စာရင်းကြီးမှာအမျိုးသမီးများအခွင့်အရေးကိုထည့်သွင်းဖို့1964ခုပြည်သူ့အခွင့်အရေးအတည်ပြုဖို့လွတ်တော်မှာအမျိုးသမီးတွေဝင်ရောက်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ကြပါတယ်။ ဒီအင်ဂျီဟာအမျိုးသမီးများဒန်းတူအခွင့်အရေးရရှိရေးကြိုးပမ်းလှုပ်ရှားမှုတွေရဲ့ဆုရဖြစ်ခဲ့ပါတယ
်ဘဲလ်မွန်ပေါ်အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့တမိုင်းဝင်အဆောက်အဦမှာပြတ်တိုက်ဖွင့်ထားပြီးထိုစဉ်ကအမျိုးသမီးများလှုပ်ရှားခဲ့တဲ့တမိုင်းဝင်ပစ္စည်းများဓာတ်ပုံများစသဖြင့်တို့ကိုပြသထားတာဖြစ်ပါတယ်အဲ့ဒီပြသထားတဲ့ပစ္စည်းတွေနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့စံတပြခဲ့ကြစဉ်ကင်ဆောင်ခဲ့ကြတဲ့စာတန်းတွေလည်းပြသထားတာတွေ့ရပါတယ်။1973ခုကထိုစဉ်အမေရိကန်သမ္မတဝုဒ်ရိုးဝီလ်ဆန်ကိုဆန္ဒပြခဲ့ရမှာအသုံးပြုခဲ့တဲ့သမ္မတထံတောင်းဆိုတဲ့စာတန်းပါချက်လက်တွေနဲ့ပတ်သက်လို့ဘဲလ်မွန်ပေါ်ပြတိုက်တာဝန်ခံတဦးပြောပြခဲ့တာကတော့
Mr. President, it is unjust to deny women a voice in their government.
သမ္မတကြီးရှင်နိုင်ငံကိုအုပ်ချုပ်တဲ့အစိုးရကိုတင်မြှောက်ရမှာအမျိုးသမီးများရဲ့အခွင့်အရေးကိုပိတ်ပင်တာဟာမတရားပါဘူးအစိုးရကတော့အမျိုးသမီးတွေမွေးထားတဲ့သားတွေကိုတော့စစ်ထဲကိုဝင်ခိုင်းထားတာဖြစ်ပါတယ်လို့ရေးသားထားတာဖြစ်ပါတယ်ထို့စဉ်ပထမကဘာစစ်တုန်းကပြည်သူတွေကအစိုးရကိုမဝေဖန်ရဲကြဘူးဒါကြောင့်ခုလိုစာတန်းတွေဟာသမ္မတကြီးကိုတာဝန်ယူစေဖို့ပြပြသားသားတောင်းဆိုမှုပါပဲကျမတို့ရဲ့သားတွေကိုတော့စစ်ထဲဝင်စီပြီးတခြားနိုင်ငံတွေကိုစားဒန်တူအခွင့်အရေးရရှိဖို့လွတ်လပ်ဖို့တိုက်ပွဲဝင်ခိုင်းတာကျမတို့နိုင်ငံမှာတော့ဒီလိုအခွင့်အရေးမရှိဘဲတခြားနိုင်ငံတွေမှာသွားတိုက်ပေးနေတာဘယ်လိုတရားပါမလဲခြားသဖြင့်ထိုစဉ်ကအမျိုးသမီးတွေထောက်ပြခဲ့ကြတာကိုပြတိုက်တာဝန်ခံအမျိုးသမီးကရှင်းပြခဲ့တာဖြစ်ပါတယ်ခုလိုအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့အဲလစ်ပေါ်လ်ခင်မတိုင်ခင်1848ခုနှစ်တည်းကကြိုးပမ်းခဲ့ကြတာဖြစ်ပါတယ်Molly McGregor ကတော့ NWHB လို့သူကခေါ်တဲ့မြို့ပြများတမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးရဲ့မတ်တီသူတူဖြစ်ပါတယ်သူရဲ့ပြောပြချက်ကတော့
Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းတူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆီယမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ် Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကန်မှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့စနကောဖောလ်စ်ကျညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီကျညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်လိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘတ်ကေဒီစတန်တန်တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆီလီပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့ပြီး1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါတယ်ရှင်
You can bend but never break me, 'cause it only serves to make me more determined.